2019မတ်လ5ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မှာကျင်းပပြုလုပ်ခဲ့တဲ့ NCA အပြည့်အစုံစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဆယ်ပွဲရဲ့အစည်းအဝေးပြီးဆုံးသွားခဲ့ပါပြီ။အစည်းအဝေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့ပါတယ်။စည်းအဝေးအတွင်းညီညာရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေဘာတွေပြောခဲ့ကြသလဲ။အခုစည်းအဝေးပွဲဟာတစ်ဆုတ်နေတဲ့တရားဝင်ညီညာရေးဆွေးနွေးပွဲတွေအတွက်အဖြေတစ်ခုဖြစ်ခဲ့ရလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။မြန်မာညီညာရေးအလားအလာအကြောင်းလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
တိုင်းနာလက်နက်ကင်ဆက်ပွဲရဲ့ထုတ်ပြန်ချက်မှာအချက်ရှိချက်ပါပါတယ်။အဲ့ဒါတွေကိုအနည်းချုပ်ပြောရရင်လာမယ့်မေလကျရင် NCA စာချုပ်လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ညီညာရေးလုပ်ငန်းစဉ်ဥစားအဖွဲ့ PPSD ရဲ့စုဖွဲ့မှုပြန်လုပ်ဖို့နဲ့ NCA ကိုအခြေခံတဲ့ညီညာရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်အကောင်အထည်ဖော်ဖို့တိုင်းနာလက်နက်ကင်ဆက်ပွဲရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးတရက်ကျင်းပသွားမယ်။ဒီကနေ့နှစ်အောက်တိုဘာလ17ရက်နေ့က KNU ကရင်လက်နက်ကင်အဖွဲ့နဲ့ RCSS ရှမ်းလက်နက်ကင်အဖွဲ့တွေကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်စီကိုပေးပို့ထားတဲ့စာမပါတဲ့အဆိုပြုချက်တွေကိုဆွေးနွေးဖို့အလို့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်း2008ဖွဲ့စည်းပုံပြင်ရေးလွှတ်တော်ရင်းစ조사မှုတွေကိုကြိုဆိုတဲ့အကြောင်းအဲ့ဒီလိုဖွဲ့စည်းပုံပြင်တာဟာလွှတ်တော်ပြင်ပမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဟန်ချက်ညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒါပြင်သူတို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့ငင်းငိုင်းလုပ်ငန်းစဉ်မှာလက်နက်ကိုက်တော်လှန်ရေးအဖွဲ့အားလုံးပါဝင်ရင်းနဲ့ပတ်သက်ပြီးဘသူကမှချန်လက်မထားဘူးဆိုတော့အခြေခံမှုကိုတစိုက်မမတ်ကိုက်ဆွဲကြိုးပမ်းသွားမယ်ဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အစိုးရတက်မတော်နဲ့အခြား NCA လက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုက်အဖွဲ့တွေနဲ့ပါဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်ထုတ်ပြန်ကြေညာချက်မှာဖော်ပြထားတဲ့အရာ NCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဆိုထားတဲ့အတွက်ငင်းငိုင်းလုပ်ငန်းစဉ်ကြီးဆက်ရှိနေသေးတယ်ပြက်စီးသွားတာမဟုတ်သေးဘူးဆိုတဲ့ရှုထောင့်ကနေကြည့်ပြီးအကောင်းမြင်မယ်ဆိုရင်တော့မြင်နိုင်ပါတယ်ဒါပေမဲ့ဒါဟာငင်းငိုင်းလုပ်ငန်းစဉ်တွေတရားဝင်ပြန်ဆနိုင်မယ်ဆိုပြီးတေချာပေါက်ပြောနိုင်တဲ့လမ်းစာတော့မဟုတ်သေးပါဘူးဒီအတွက်အလို့သဘောဆွေးနွေးပွဲတွေကိုဥဆောင်မဲ့အလို့အဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့အဲ့ဒီအဖွဲ့နဲ့တွေ့ဖို့အတွက်အစိုးရငင်းငယ်ကော်မရှင်ဘက်ကအငိမ့်စာဒုဗိုလ်ချုပ်ကြီးခင်စောဦးတမရယုံညွန်ကြားမှုချုပ်ဦးစော်ထင်းနဲ့ဦးလာမောင်ရွှေတို့ပါဝင်တဲ့အဖွဲ့ဟာမက်လာရှီယန်နီကထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ခွာသွားပါပြီ
ဆွေးနွေးပွဲအဖွဲ့နဲ့အပိတ်မိခွန်ပြောခဲ့ကြတဲ့ KU ဥက္ကဋ္ဌစောမှုဒူစီဖိုးနဲ့RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည့်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထက်ရဆိုတဲ့ကိစ္စတခုတည်းသောတပ်မတော်ကိစ္စစတာတွေကိုပဲအလေးထားပြောဆိုသွားတာတွေ့ကြရပါတယ်။ဗိုလ်ချုပ်ကြီးရွတ်စစ်ကတော့တရားဝင်အစည်းအဝေးတွေမှာဆွေးနွေးရင်နှစ်ဖက်အဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်အပေါ်မှာပဲအသေးစုတ်ကန်ဆွေးနွေးမှာဖြစ်လို့ဘလို့မှညှိလို့ရနိုင်မှာမဟုတ်ဘူး။ဒါကြောင့်အလွတ်သဘောဆွေးနွေးပွဲတွေကပဲကောင်းတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီအတွက်လက်နက်ကင်တိုင်းသားတွေဘက်ကတစ်ဆုတ်နေတဲ့ကိစ္စကိုကြော်လွှားနိုင်မယ်နီးတနည်းအားဖြင့်အလွတ်သဘောတွေ့ဆုံဆွေးနွေးမှုတွေကနေနှစ်ဖက်သဘောတူညီမှုတစုံတရာရမှတရားဝင်ဆွေးနွေးပွဲတွေစီပြန်သွားဆိုတဲ့လမ်းကြောင်းရွေးချယ်လိုက်ပုံရပါတယ်အခုတော့အစိုးရဘက်ကလည်းအဲ့ဒီပုံစံအတိုင်းလိုက်ပါဆွေးနွေးနေတာကိုတွေ့မြင်ကြရပါတယ်အခြားတစ်ဖက်မှာတော့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေငင်းငယ်လုပ်ငန်းစဉ်တွေပါဝင်လာရေးကိစ္စပါတရုတ်နယ်ဆက်မှအခြေဆိုင်တဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်း NCA တွေပါဝင်လက်မှတ်ထိုးဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းဖိအားပေးမှုတွေအဆက်မပြတ်ရှိနေတာတွေ့နိုင်ပါတယ်ဒါပေမဲ့အောင်မြင်မှုတော့တိတ်မရသေးပါဘူးမကြသေးခင်ရပိုင်းကကချင်ကိုကန်တအောင်ပလောင်နဲ့ရခိုင်အေအေလက်နက်ကိုင်လေးဘွဲကိုအလွတ်သဘောတွားရောက်တွေ့ဆုံခဲ့တဲ့ငင်းငယ်ကော်မရှင်အဖွဲ့ဝင်တယောက်ပြောပြချက်အရာတိတ်အဆင်မပြေခဲ့ဘူးလို့သိရပါဗျ။နောက်ထပ်မျက်နှာစာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းပဋိပက္ခတွေကပိုးပြီးကျယ်ပြန့်လာတာတွေ့ကြရပါဗျ။ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှလို့ကြီးမားတဲ့ရင်ဆိုင်တိုက်ပွဲကြီးတွေဖြစ်မနေပေမဲ့မိုင်းထောင်တိုက်ခိုက်မှုတွေပြန်ပေးဆွဲမှုလုတ်ကြံတက်ပြက်မှုအပြန်အလှန်ဖမ်းဆီးမှုစတာတွေနေတိုင်းလူလူဖြစ်နေပြီးစစ်ပွဲဟာအောက်ခြေပြည်သူလူထုကြားအထိပြန့်နှံ့လာတာတွေ့နိုင်ပါတယ်။ဒီလိုပဋိပက္ခကျယ်ပြန့်လာတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေရခိုင်နိုင်ငံရေးသမားတွေဘက်ကစစ်ရေးနဲ့ထိတ်တိုက်ရင်ဆိုင်မှုတွေရပ်ဆိုင်းဖို့တောင်းဆိုနေပေမဲ့တက်မတော်ဘက်ကတော့တောင်းကျမ်းသူနှိမ်နင်းရေးစစ်ဆိုပြီးဆက်ဆင်နွှဲသွားဖို့ရှိနေတယ်လို့ အေးအေးရခိုင်တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခိုင်အမာခြေကုပ်ရဖို့စ조사မှာကတော့အသေးချာပါပဲရခိုင်ပြည်နယ်တဲကအဲ့ဒီဖြစ်ရက်တွေဟာငင်းငိမ့်လုပ်ငန်းစဉ်အတွက်အနှုတ်လက္ခဏာတွေလို့ပြောရင်မမားနိုင်ပါဘူ
းလောလောဆယ်မြန်မာနိုင်ငံငင်းငိမ့်ရေးဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံမကနောက်ပြန်ဆုံးနေတယ်လို့တော့သုံးသပ်နိုင်ပါတယ်ဒီလိုနောက်ပြန်ဆုံးနေရတာဟာအခုနောက်ပိုင်းတမတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုရခိုင်အေးတပ်ဖွဲ့လူမျိုးရဲ့လက်နက်ကင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှု NLD အစိုးရရဲ့စစ်ဆက်ညှိနှိုင်းရေးမှုတွေအရေးချင်းနေပါမှုစတာတွေရောက်လို့ဆိုရင်လည်းမမားပါဘူးတမတော်နဲ့အစိုးရအနေနဲ့လက်နက်လူသူအင်အားကောင်းပြီးကိုချိုးစည်းဝါးတွေနဲ့လည်းရောရှက်နေတဲ့မြောက်ပိုင်းကလက်နက်ကင်တပ်ဖွဲ့တို့ NCA လမ်းကြောင်းထဲရောက်လာအောင်မစွမ်းဆောင်နိုင်သေးတာသိပြဿနာမရှိပေမဲ့NCA ကိုရေယုံကြည်လက်မှတ်ထိုးခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းဆက်ဆံရေးအကောင်းဆုံးထူထောင်ထားခဲ့တဲ့ဆိုတော့ KNU လို့ WYD ဒေါ်လာရေးအဖွဲ့စည်းကခေါင်းဆောင်တွေရဲ့ယုံကြည်မှုဆုံးရှုံးခဲ့တာကတော့ငြိမ်းချမ်းရေးကိုအများကြီးထိခိုက်စေပါတယ်။ငြိမ်းချမ်းရေးကို82ဖို့ဆိုရင်တမတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုကိုပြန်သုံးသပ်ဖို့လိုသလိုငြိမ်းချမ်းရေးမှာစစ်ဆန်ညှိနှိုင်းရေးမှုနေရာယူထားတဲ့ NLD အစိုးရဘက်ကလည်းကိုယ့်ရဲ့စွမ်းဆောင်နိုင်မှုတွေကိုပြန်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ကြောင်းပါ။